အမေရိကန်နဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုတွေပြန်လည်တည်ဆောက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာထိပ်တန်းအရာရှိ Dimitrios Marantis ဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးထိပ်တန်းသံတမန် Marantis ဟာနေပြည်တော်ကိုမနေ့ကြာသပတေးနေ့ကသွားရောက်ခဲ့ပြီးတော့မြန်မာအစိုးရသမရာယုံဝန်ကြီးဦးစိုးသိန်း၊ကုသရေးဝန်ကြီးဝန်ကြီးဦးဝင်းမြင့်နဲ့အလုပ်သမားဝန်ကြီးဦးမြင့်သိန်းတို့နဲ့တွေ့ဆုံခဲ့တာပါ။ဒီတွဲဆောင်ဆွေးနွေးမှုအတွင်းမြန်မာနိုင်ငံကိုအမေရိကန်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေး Generalized System of Preferences GSP အစီအစဉ်ပေးအပ်ဖို့ကိစ္စအပါအဝင်နှစ်နိုင်ငံကြားကုန်သွယ်ရေးယင်းနှိမ့်နှံမှုဆိုင်ရာသဘောတူညီချက်ရရှိရေးနဲ့မြန်မာနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာမယ့်2014မှာစီးပွားရေးဆက်ဆံမှုတိုးမြင့်ရေးအလားအလာခေါင်းတွေကိုလည်းဆွေးနွေးခဲ့တယ်လို့သူကပြောပါတယ်GSP အစီအစဉ်ရဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့သူတို့နိုင်ငံကနေအမေရိကန်နိုင်ငံကိုတင်သွင်းတဲ့ထုတ်ကုန်တွေကိုအခွင့်မပေးရဘဲတင်သွင်းခွင့်ရမှာဖြစ်ပါတယ်ဒီကနေ့မှာတော့ Marantis ဟာ American စီးပွားရေးလုပ်ငန်းရှင်ပါဝင်မြန်မာနိုင်ငံကပမောက္ခတွေចောင်းသားလူငယ်တွေနဲ့ရန်ကုန်မြို့မှာရှိတဲ့ American Center မှာတွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ